သူတို့ရဲ့ပိုင်နဲ့ထဲဝင်လာတဲ့အမေရိကန်ရဲ့မောင်းသူမဲ့အဝေးထိန် drone ယာဉ်တစ်ခုကိုဒီကနေ့ကြာသပတေးနေ့မှာမတော်တဆပြစ်ချလိုက်မိကြောင်းအီရန်အစိုးရအရာရှိတွေကပြောပါလေ။ဒါပေမဲ့အဲ့ဒီအဝေးထိန် drone ယာဉ်ကိုအီရန်ကနိုင်ငံတကာလေကြောင်းပိုင်နဲ့အတွင်းမှာပြစ်ချလိုက်တာလို့အမေရိကန်ကပြောပါတယ်။အမေရိကန်စစ်တပ်ဗဟိုကူကဲဌာနချုပ်ရစ်တပ်ဘိုမူဂျီဘီလ်အဘန်ကတော့ဟော်မုဇ်ရေလက်ကျားအပေါ်ကနိုင်ငံတကာရေကြောင်းပိုင်နဲ့လေကြောင်းပိုင်နဲ့အတွင်းပြန်တန်းနေတဲ့အဲ့ဒီအမေရိကန်ကင်းထောက် drone ယာဉ်ကိုအီရန်ကမြေပြင်ကနေဝဟင်ပစ်ဒုံးချင်နဲ့ပြစ်ချခဲ့တာလို့ပြောပါတယ်ကမ်းလွန်နဲ့ကမ်းရိုးတန်းဒေသတွေမှာသတင်းအချက်အလက်တွေစုဆောင်းဖို့နဲ့ကင်းထောက်လုပ်ငန်းတွေလှုပ်ဆောင်နေတဲ့မောင်းသူမဲ့ drone ယာဉ်ကိုအခုလိုပြစ်ချလိုက်တဲ့လောက်ရဟာအကြောင်းမဲ့ရန်စတဲ့လောက်ရဖြစ်တယ်လို့ဗိုလ်မှူးကြီးဘီလ်အဘန်ကပြောပါတယ်အီရန်တို့ရဲ့အဆိုအရကတော့အီရန်လေကြောင်းပိုင်နဲ့ထဲရောက်လာတဲ့ RQ4 Black Global Hawk အမျိုးအစားအဒီအဝေးထိန်ဒုံးယင်ကို Hormuz ရေလက်ကျားအနီးက Hormuz ကန်ခရိုင်အတွင်းမှာဒေါ်လာရေးအဆောင်တပ်ဖွဲ့ကပစ်ချလိုက်တာလို့ဆိုပါတယ်အမေရိကန်အရာရှိကတော့အဲ့ဒီဒုံးယင်ဟာ MQ-4C Triton အမျိုးအစားဖြစ်ပြီး Hormuz ရေလက်ကျားအပေါ်မှာပြန်တန်းနေစဉ်ပစ်ချခံခဲ့ရတာလို့ပြောပါတယ်